တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာမောပန်းစီကြပါရလားခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ3ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းလွှင့်မီတာ1925ရို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်မှာချင်းပေါ့ဝင်ရှိနေတဲ့ယူကော့ပွဲလုံခြုံရေးအမျိုးသားလုံခြုံရေးထိပ်တန်းခေါင်းဆောင်တွေသတိပေးနေချိန်မှာပဲသမတ်ဆန်ကတော့ယူကော့ပွဲမှာရုရှားကဝင်နောက်တဲ့သတင်းတွေကမှန်မှန်မှုလို့ပြောလိုက်ပါတယ်ဒီမှာနိုင်ငံပါဝင်ကမ္ဘာတစ်ဝန်းနိုင်ငံတော်တော်များကလူ့ခွင့်ရေးချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့အပေါ်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလွန်လောက်နဲ့တူညီညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာစကိုင်းတိုင်းကလေးဝါမြို့မှာတောင်မီသွေးတွင်တဲ့ပေါက်ကွဲမှုဖြစ်လို့နိုင်ငံသားတဦးအပါဝင်လူ9ဦးသေဆုံးသွားပါတယ
်အဲ9ယောက်လုံးကိုတေသွားကြတယ်တေဦးနိုင်ငံသား2ယောက်တယ်မြန်မာနိုင်ငံသား2ယောက်တယ်ပုံတေသွားပါတယ်ခင်ဗျာ
ဒီအကြောင်းတင်ပြဖို့ရှိသလိုမြန်မာနိုင်ငံရေးပေးနောက်ဆုံးအခြေအနေနဲ့ရေးပေးကြောက်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဘယ်လိုထိခိုက်နေသလဲဆိုတဲ့အကြောင်းတင်ပြမှာဖြစ်သလိုနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းကြားဖို့ရှိပါတယ်အခုတော့အရင်ဆုံးတော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ
အမေရိကန်ယူကော့ပွဲကိုရုရှားရဲ့ဂျောင်းဝင်စစ်ဖက်မှုတွေနဲ့ပတ်သက်တဲ့ထောက်ထားပြီးဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့ကလူလူကိုပြောတဲ့မင်းငွန်းမှလည်းမတွေ့ခဲ့ရပါဘူးအမေရိကန်မှာကျင်းပဖို့ရှိနေတဲ့ယူကော့ပွဲကိုရုရှားနဲ့တခြားနိုင်ငံတွေကဂျောင်းဝင်နှောက်ယှက်လာနိုင်တဲ့အပေါ်စိုးရိမ်မှုတွေနဲ့အခိုင်အမာတုံ့ပြန်ဆောင်ရွက်အစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်မျိုးသားလူမျိုးရေးထိတ်တန့်ခေါင်းဆောင်တွေရှက်ရှက်ပါပါပူးတွက်ပြီးမနေ့ကအင်ပီယိုမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းကြံပါပဲကျင်းပခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကမင်းကုန်းမှာသမ္မတကရုရှားသမ္မတနဲ့မကြသေးခင်ကထိတိတွေ့ဆုံမှုနဲ့ပတ်သက်ပြီးထပ်သွင်းပြောဆိုသွားတာ
ပါ I got along great with him and everybody said wow that was great couple of hours
later ရုရှားသမ္မတပူတင်နဲ့ပြည်ပြည်လေးလေးဆက်ဆံနိုင်ခဲ့ပြီးအားလုံးကလည်းအော်ဒီချင်းနဲ့ချီးမွမ်းစကားပြောကြခဲ့ကြကြောင်းဒါပေမဲ့လည်းတိတ်ပင်ချာနေမှာပဲသတင်းမီဒီယာတွေမှာရန်တိုက်စီလိုတဲ့ရေးသားဖော်ပြချက်တွေထွက်ပေါ်လာတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်မီဒီယာတွေကသတင်းမာတွေဖော်ပြနေပြီးယူကော့ပေါ်မှာရုရှားကစွပ်ဖက်ခဲ့တယ်ဆိုတာအတူယောင်သတင်းသာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတရဲ့မင်းကွန်းကအမျိုးသားလူမျိုးရေးထိတ်တန့်ရရှိရဲ့အစိုးရပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်အမျိုးသားထောက်လှမ်းရေးဌာနညင်ချဲမှုဒန်ကော့စ်ကတော့အမေရိကန်ပြည်အစိုးရအားရင်ချိနေပြီးသဘောထားကွဲပြားအောင်ရုရှားကကျူးပန်းနေတာတွေကိုဆက်လက်တွေးမြင်နေရပြီးအမေရိကန်နိုင်ငံရေးလောကကိုဩဇာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားနိုင်ငံနဲ့မဟုတ်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ
အကြံဖက်မှုတွေမဲ့မတမာမှုတွေရှိတဲ့ဆိုတော့ဇင်ဘာဘွေနိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအမဆန်မနန်ဂါဂွာကအနိုင်ရသွားပါတယ်။သမ္မတမနန်ဂါဂွာကမဲဆူဆူပေါင်းရဲ့90တရမ800ခန့်လုံးနဲ့အတိုက်ခံကောင်းဆောင်နယ်ဆန်ကမီဆာကိုပုဂါတိကအနိုင်ရသွားတယ်လို့ ZEC လို့ခေါ်တဲ့ဇင်ဘာဘွေရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။မဲယုံတွေမှာသဘောထားကွဲမှုတွေရှိကောင်းရှိခဲ့နိုင်ပေမဲ့ဇင်ဘာဘွေနိုင်ငံကိုမြစ်တာတရားစီလုံးညီညွတ်မှုနဲ့နိုင်ငံသားအားလုံးအတွက်အတူလက်တွဲတည်ဆောက်ကြပါစို့လို့မစ္စတာမနန်ဂါဂွာက Twitter လူမှုကွန်ရက်ကနေကြေးသားပါတယ်။အတိုက်ခံကောင်းဆောင်ကမီဆာကရွေးကောက်ပွဲရလဟာအစ်စ်မှမဟုတ်ပဲတရားရုံးမှာရင်ဆိုင်သွားမယ်လို့ပြောပါရယ်။ဆရီစီဟာမဲရလတွေမကြေညာခင်ပါတီကိုယ်စားလှယ်တွေကအဲ့ဒီမဲရလတွေကြည့်ခွင့်မရဘူးလို့ခရစ်မာက Twitter မှာရေးပါရယ်။ပါတီတွေကအတီးပြူပြီးသားမဲရလတွေကိုတော့ ZEC ကထုတ်ပြန်ကြေညာရမယ်လို့လည်းသူကပြောပါရယ်။ဒေတာအတော်များများမှာမဲဆန္ဒရှင်အများပြားလာရောက်မဲပေးခဲ့တယ်လို့ပယ်မဲတွေလည်းအများပြားရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါရယ်။မဲမတမာမှုတွေရှိတယ်ဆိုပြီး Harry မြို့မှာဆန္ဒပြသူတွေနဲ့ရဲတို့ကြားရုံရင်းဆန်ခံမှုကလူ6ဦးထက်မနည်းသေဆုံးခဲ့ရတဲ့အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့ဒီရုပ်ရွေးကောက်ပွဲဟာအမြင့်မှုရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်
။ဟောက်ကန်နိုင်ငံရှီဘန်ကရှီယာမွတ်စလင်ပလီတစ်ခုမှာဒီကနေ့ဝတ်ပြုနေသူတွေနဲ့ပြည်နေကြမှာပဲချင်းမိုးရွယ်ဖက်တနက်ကိုင်းဆောင်လာတဲ့အသေးခံဘုံခွဲသမားနှစ်ဦးဝင်ရောက်စီးနှင်းတက်ခတ်ခဲ့မှုကြောင့်22ဦးထပ်မံသေဆုံးပြီး60ကျော်ထဏ်ရရသွားပါတယ်။ဘက်တီးရီးယားပြည်နယ်မျိုးတော့ဂါဒက်စ်မျိုးကပလီကျောင်းနဲ့ဝင်လာတဲ့တက်ခတ်သူတွေကဝတ်ပြုနေသူတွေကိုတနက်နဲ့ဒလဆက်ပြစ်ခတ်ခဲ့ပြီးတော့အသေးခံဖောက်ခွဲတက်ခတ်ခဲ့တာဖြစ်ကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့အကြီးကြီးရက်စ်မိုဟာမက်မန်ဒူဇန်ကပြောပါတယ်။ဒဏ်ရာသူတော်များကတော့ဒေသခံဆေးရုံတွေကိုပို့ဆောင်ပေးထားခဲ့ရကြောင်းလည်းပြည်နယ်ကျန်းမာရေးဌာနညွှန်ကြားရေးမှူးဝါလာယက်ခန်အာခမတ်ဆိုင်းက VOA ကိုပြောပါတယ်။ပါကစ္စတန်နဲ့နယ်စပ်မျိုးကတက်ခတ်မှုတွေဘယ်သူမှမတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာတာမျိုးတော့မကြားသေးပါဘူး။အချိန်နဲ့မှာပဲတိကျဖြစ်ရတဲ့ခုမှတော့တောင်မဲဟန်မန်ပြည်နယ်ကတာလီဘန်သဘုံတွေထိန်းချုပ်ထားတဲ့ကျင်းထောင်တစ်ခုကိုအာဖဂန်2ကွန်မန်ဒိုတပ်ဖွဲ့ဝင်ရောက်စီးနင်းပြီးအကျဉ်းသား60တယောက်ကိုကယ်တင်လိုက်ပါတယ်။ ကကြခီခရကစီနင်းတက်ခိုင်းမှုမှာပြောင်းလဲလွတ်မြောက်လာသူအများစုဟာအယက်သားတွေဖြစ်တဲ့အကြောင်းလဲဒေသခံအာဖဂန်တမူတူကအတည်ပြုပြောဆိုထားပါတယ်
ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကတ်အားကစားသမားဘဝကနေနိုင်ငံသမားဖြစ်လာတဲ့အီမရခန်ရဲ့ပါတီကိုမှဲပေးရွေးချယ်ခဲ့ကြတဲ့ရွေးကောက်ပွဲကျင်းပအပြည်တစ်ပတ်အကြာမှာတော့ဒီရွေးကောက်ပွဲမှာညှတ်တက်မှုနဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ပါကစ္စတန်ရဲ့အင်အားကြီးပါတီကောင်ဆောင်တချို့ကမြို့တော်အစ္စလာမဘတ်မှာမနေ့ကြာရပိုင်းကတွေ့ဆုံပြီးတာဟာမဲမတမာမှုတွေရှိခဲ့တဲ့ရွေးကောက်ပွဲဆိုပြီးပြစ်တင်ရှုံချခဲ့တာပါ။ခန်ကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ခြင်းမခံရအောင်သူတို့ပါတီအမတ်တွေကလွှတ်တော်ထဲမှာပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။လှုပ်ကြံခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းနိုင်ငံဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီအကြီးအကဲကောင်ဆောင်ရှယ်ရီရက်မန်ကရွေးကောက်ပွဲမဲရလာတွေကိုရောရွေးကောက်ပွဲကော်မရှင်ကိုပါလက်မခံနိုင်တယ်လို့လွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပကနေပါဆက်ပြီးတော့ဆန့်ကျင်ကန့်ကွက်သွားမယ်လို့ပြောပါရယ်ရွေးကောက်ပွဲမှာခါမြက် PTI ပါတီကိုယ်စားလှယ်ရဲ့အနိုင်ရရေးအတွက်ရွေးကောက်ပွဲကော်မရှင်နဲ့အင်အားကြီးတဲ့ပါကစ္စတန်စစ်တပ်တို့တကြိမ်တည်းတညာနဲ့ပူးပေါင်းလုပ်ကင်ခဲ့တယ်လို့လည်းပါတီတို့ကဆွဆွဲပါရယ်မဲဆန္ဒပေးနေကြတဲ့ကာလအတွင်းကိုယ်စားလှယ်ရဲ့လုံခြုံရေးအတွက်စစ်တပ်ကတပ်ဖွဲ့ဝင်3,500တို့ကတာဝန်ယူပေးခဲ့တာပါရွေးကောက်ပွဲကော်မရှင်ကတော့တဟာလူလာပီတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောပါရယ်ဒါပေမဲ့လည်းမဲရလတ်တွေအများဆုံးကြီးညာနာအောင်စပြီးတော့အသုံးပြုခဲ့တဲ့ electronic စနစ်မှာချိုးယွင်းမှုတွေရှိခဲ့တာကြောင့်မဲရလတ်တွေကြီးညာဖို့နှောင့်နှေးခဲ့ရတဲ့အတွက်အခုလိုအထင်မှားစရာတွေဖြစ်လာခဲ့ရတယ်လို့ဆိုပါရယ်ပါကစ္စတန်စစ်တပ်ကလည်းအမှားယွင်းလုပ်ခဲ့တာမရှိဘူးလို့ပြောပါရယ်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းနိုင်ငံတော်များကလူခွင့်ရေးချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။သူကြောင့်အချက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်ကြီးကိုယ်တိုင်ကရှက်စရာကောင်းတဲ့လုပ်ရည်တွေကိုပြုမှုခဲ့တာဖြစ်တဲ့အကြောင်းတာဝန်ကအနားယူရမယ့်ဇာယီရိုက်ဟူစိန်ကစစ်တမ်းနိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့ကကျင်းပတဲ့နှုတ်ဆက်ပွဲအခမ်းအနားတွင်ပြောကြားခဲ့တာပါ။နှုတ်ဆက်နေခဲ့မယ်ဆိုရင်လေးစားခံရမှာမဟုတ်ကြောင်းနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုလည်းသူ့ရင်မဟာမင်းကြီးတာဝန်ယူခဲ့ဘူးသူအကြံပေးခဲ့တယ်လို့ပဲဗဲတိုင်းပြည်ကမခွဲကြပဲမျက်မျက်တက်တက်ဆက်ဆံမှုတိုက်တွန်းလို့ကြောင်းလဲလင်းနေချာတာဝန်ထမ်းဆောင်ခဲ့ရတဲ့နေ့ပတ်သက်လို့ပြောဆိုသွားပါတယ်။ဒီလောက်ကမှလူခွင့်ရေးကော်မရှင်နာမင်းကြီးတက်တန်းကုံဆုံးမဲ့ဂျော်ဒန်နိုင်ငံတော်ဝင်မိသားစုကမင်းသားတစ်ပါးဖြစ်တဲ့ဇာယီဟာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်သူတူလည်းဖြစ်ပါတယ်။ဒီခန့်ဒီနေ့မှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်တွေရောက်ခဲ့ကြောင်းလဲပြောဆိုခဲ့တဲ့သူပါ။ဒီခန့်ဒီနေ့မြောက်ပိုင်းမှာပြည်ကနေဩဂုတ်လတဲ့ AIS စင်ရအောင်စုကလူမျိုးရေးကိစ္စကနေကိုစီးနင်းတက်ခဲ့ခဲ့တာကိုမြန်မာလူမျိုးတပ်ဖွဲ့တွေတုံ့ပြန်ချေမှုန်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ချုပ်ပတ်မှုတွေစိုးစိုးဝါကျူးလွန်တဲ့အတွက်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့လည်းမဟာမင်းကြီးကတိုက်တွန်းနေတာဖြစ်ပါတယ်မြန်မာဆွေးနွေးတော့ရိုဟင်ဂျာဆိုတဲ့အမည်ကိုပြည်ဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ချုပ်ပတ်မှုတွေမရှိကြောင်းလဲငြင်းဆန်ထားတာပါမဟာမင်းကြီးဇာယီကတော့သူတာဝန်ယူခဲ့တဲ့ကာလအတွင်းလူခွင့်ချုပ်ပတ်မှုတွေကိုစုံစမ်းစစ်ဆေးသူတွေတပ်ဆိုင်ရာတန်းပြည်တွေကိုတော်ရောက်ခွင့်ရအောင်ကြိုးပမ်းနိုင်ခဲ့တာအောင်မြင်မှုတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပေမဲ့မြန်မာနိုင်ငံလူကုသသမဂ္ဂရဲ့စုံစမ်းမှုတွေကိုလက်မခံတဲ့တိုင်းပြည်အနေနဲ့ဖုံးကွယ်ဖို့ကြိုးစားနေသလားဆိုပြီးတော့လည်းမေးခွန်းထုတ်ခဲ့ပါတယ်
။အကြမ်းဖက်ဝါဒအားပေးမှုဆွဆွဲချက်နဲ့တူရကီနိုင်ငံမှာဖန်စီထင်းထင်းခံထားရတဲ့အမေရိကန်ခရစ်ယာန်ဖုံးတော်ကြီးအန်ဒရူးဘရန်ဆန်လွတ်မြောက်ရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပြောဟာတူရကီနိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့တောက်ကြနေမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဖုံးတော်ကြီးဘရန်ဆန်ကိုဖန်စီထင်းထင်းထားတဲ့အတွက်တူရကီနိုင်ငံအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကတံခတ်ပိတ်ဆို့ထားတာပါ။အဲ့လိုပိတ်ဆို့တံခတ်မှုတွေဟာလက်ခံနိုင်စရာမရှိတဲ့လို့တွေဖြစ်တယ်လို့သူရကီကပြောပါရယ်စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးပတ်မှာတူရကီနိုင်ငံခြားရေးဝန်ကြီးမဲဗတ်ကာဘူဆိုဂလူနဲ့ဝန်ကြီးပွန်ပြိုတို့တွေ့ဆုံခဲ့တာပါဖန်ခံထားတာအချိန်တော်ကြာနေပြီဖြစ်တဲ့ဖုံးတော်ကြီးဘရန်ဆန်ရောတူရကီအစိုးရကဖန်ထားတဲ့အမေရိကန်နိုင်ငံသားအလုံးအိမ်ပြန်လာဖို့အချိန်တမီလို့ဝန်ကြီးပွန်ပြိုကသူနဲ့တူလိုက်ပါသွားတဲ့သတင်းထောက်တွေကိုအစည်းအဝေးမစတင်ခင်မှာပြောပါရယ်အစ္စတန်ဘူမြို့ကအမေရိကန်ကောင်စစ်ဝန်ယုံကတူရကီဝန်ထမ်း၃ယောက်ကိုလည်းတူရကီအာဏာပိုင်တို့ကဖမ်းဆီးထားပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရှိန်ပြင်းပြင်းနဲ့မောင်းလာတဲ့ဘတ်စကန်နဲ့ဝန်တိုင်းမိယာကဆက်ကျော်တက်ရကလင်းလူတည်ဆုံးခဲ့တဲ့အပေါ်၅ရက်မြောက်ဖြစ်နိုင်ငံတော်ဝန်ကထက်တန်းကျောင်းသားတွေဒီနေ့လည်းဆက်လက်ဆန္ဒပြနေပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြပွဲတွေဆုံးသက်ဖို့ကျောင်းသားတွေကိုတိုက်တွန်းထားတာပါ။ဒါကမျိုးတော့မှလည်းဆန္ဒပြပွဲတွေပေါ်ပေါက်ပြီးနိုင်ငံသားတန်ယုံတွေကလည်းခီးသွွားတဲ့ပေးချက်တွေထုတ်ပြန်ခဲ့ကြပါတယ်။ပညာရေးဝန်ကြီးဌာနကတော့နိုင်ငံတော်ဝန်ကထက်တန်းကျောင်းတွေကိုပိတ်လိုက်ပြီးလမ်းတွေပေါ်မှာဘေးရန်တွေအခင်းရှင်းကျောင်းသားတွေရဲ့တောင်းဆိုချက်ကိုစစ်ဆေးပေးမယ်ကြောင်းကြေညာပေးထားပါတယ်။ဒါရင်လည်းပညာရေးဝန်ကြီးဌာနရဲ့ပြောဆိုချက်ဟာပ ပြီးခဲ့တဲ့တင်းငွေနေတုန်းကခီးတဲ့ရဖို့လူရဲ့မောင်းနေရင်ဘတ်စကတ်စင်းကဆက်ကျော်တက်ရယောက်ျားလေးတူးနဲ့မိခေတူးကိုတိုက်မိပြီးတိဆုံးခဲ့တဲ့အဖြစ်အပျက်ကိုမချေနိုင်ရကလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကျောင်းသားတွေကျဉ်တက်လာအောင်လို့မဖြစ်ခဲ့ပါဘူးဆန္ဒပြဝဲတွေပေါပေါချင်းကဆလို့ကားပေါင်း300ကျော်ဖြစ်စည်းခံခဲ့ရကြောင်းလဲအာဏာပိုင်တွေကပြောဆိုထားကြပါတယ်
ပါကစ္စတန်နိုင်ငံမြောက်ပိုင်းဒီကစ်ဘော်ဒီစတန်ဒေသမှာစာတင်ကျောင်း12ခုမီးလောင်ပြကျတော့တဲ့အထိအမည်မသိလူတွေရဲ့မိရှုခံလိုက်ရတယ်လို့ဒေသသတင်းဌာနတွေကပြောပါတယ်မိရှုခံရတဲ့ကျောင်း6ကျောင်းဟာမင်းကလေးတီးတန့်ကျောင်းတွေဖြစ်ပါတယ်တချို့ကျောင်းတွေမှာတော့ကျောင်းစာအုပ်တွေကိုအပြင်ထုတ်ပြီးတော့မီတင်ရှုခဲ့တာပါတချို့အဆောက်အုံတွေဆိုရင်ဆောက်လက်စရှိပါသေးတယ်ဒေသထုတ်ပရီးမီးယားတိုင်းသတင်းစာကတော့ညအချိန်မီးလောင်ပောက်ကွဲတဲ့အတန်းတွေကိုဒေသခံတွေကြားခဲ့ရတယ်လို့ဖော်ပြပါတယ်ကျောင်းတွေမိရှုခံရတဲ့ဒီမီယာဒေသဟာဂီလ်ဂစ်ပေါ်လစ်ကန်ပြည်နယ်မှာစစ်တပ်များမှအနေဆုံးဒေသလည်းဖြစ်ပါတယ်မိရှုရဲ့လက်တဲတရားခံကိုလဲရုကလိုက်လံရှာဖွေနေပါတယ်ဘသူကမှသူတို့လက်ချက်အပြစ်ထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူ
းနောက်ဆုံးရမြန်မာနိုင်ငံနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါVIEW ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VIEW ရဲ့ internet ဆာမျက်နှာ burmese.viewnews.com မှာလည်းတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပြဖို့ချက်တွေကိုဇက်တိုက်ကြားမှာဖြစ်ပါတယ်စကိုင်းတိုင်းကလေးဝါမြို့နယ်ကတိချောက်ဒေသမှာမြေအောက်ကြောင်မီးသွေးတွင်းနဲ့အလုလုနေကြတဲ့လူသား5ဦးအောက်ဆီဂျင်ပြတ်ပြီးတေဆုံးသွားခဲ့ပါတယ်တေဆုံးသွားသူတွေထဲမှာတရုတ်နိုင်ငံသား2ဦးပါဝင်ပြီးကျန်လေးဦးကတော့မြန်မာပြည်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြมาဖြစ်ပါတယ
်ဟုတ်ကဲ့ကြောင်မီးသွေးတွင်ထိခိုက်မှုဖြစ်စဉ်ဟာကလေးဝါမြို့နယ်တစ်ချောက်ရွာနဲ့ဆယ်မိုင်အကွာဆက်ကွင်းအရက်ကထွန်းသွင်းတပ်ထုတူဖော်ရေးကုမ္ပဏီကဆောင်ရွက်နေတဲ့လုပ်ွက်မြေအောက်ပေ600လောက်မှာကြာသာပတေးနေ့ညကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားစဉ်ကြောင်မီးသွေးတွင်အတွင်မှလူ9ယောက်ပိတ်မိနေခဲ့ပြီးအဲ့ဒီလူ9ယောက်လုံးသေဆုံးခဲ့တယ်လို့ကလေးဝမြို့နယ်ကတာဝန်ကျရဲရရှိတူကပြောပါတယ်။အဲ
့9ယောက်လုံးကိုသေသွားတယ်ဗျာ။တရုတ်နိုင်ငံသား2ယောက်ကမြန်မာနိုင်ငံသား2ယောက်ကိုသေသွားပါတယ်ဗျာ။မိမဲ့နှစ်နိုင်မှနောက်နေရပါဗျာ။ဟုတ်မိသေးတဲ့မွေလိုက်ပေါက်ွဲရတာပေါက်ွဲပြီးတော့မှအောက်ဆီဂျင်ပြတ်သွားတာဗျာ။အဲတော့မနေ့ကညဖြစ်တာဗျာ။ညနှစ်နိုင်လောက်ပါဖြစ်တာ။
အခင်းဖြစ်ပွားရနေရာကိုအုပ်ချုပ်ရေးမှူးတွေအပါအဝင်ကျန်းမာရေးအဖွဲ့တွေဟာကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပါတယ်အခင်းဖြစ်ပွားရကိုတွားရောက်ခဲ့တဲ့ကလေးဝါမျိုးနယ်အုပ်ချုပ်ရေးမှူးဦးစော်လင်းကအခင်းဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်တို့တပ်တူရင်းပညာရှင်ကပြောတာပေါ့နော်ကျွန်တော်တို့အောက်ထဲမှာဒီမှာလျှက်ချက်ဂန်းနဲ့ကျွန်တော်တို့ကအကြောင်းမျိုးကိုဂန်းနဲ့ထိုးပြီးတော့သူကထုတ်တာဟုတ်သူကအကြောင်းမျိုးကငကိုကားတွေကသူကမီသိန်းတို့ကာဝတိုင်းအောက်ဆိုင်တို့အဲ့လိုမျိုးတွေထွက်တယ်ဆိုတော့ဒီတော့အဲ့မှာကျွန်တော်တို့ကဂန်းထုတ်လိုက်တော့ဒီကြီးသာထွက်မှာပေါ့ဗျာ။အဲ့ရဥစ္စာနဲ့ဒီကဒီဈေးငွေညာများရှိတဲ့အချိန်နဲ့တွေ့ပြီးတော့ကြတော့ဘုံလိုပြီးတော့ပေါက်တာပေါ့ဈေးငွေနဲ့မီးနဲ့တွေ့ပြီးခါကြတာလေ။တော့ကြတော့ကျွန်တော်တို့အောက်ဆီဂျင်သွားနေပိုက်ပေါ့။အောက်ဆီဂျင်ပေးတဲ့ပိုက်တက်ထွက်သွားပြီးတော့တင်းထဲမှာကျန်နေတဲ့9ယောက်ကအောက်ဆီဂျင်ပြတ်တယ်ပေါ့ဗျာပြောရမယ်။ဟောအဲ့လိုဖြစ်တာပါခင်ဗျာ။
အခင်းဖြစ်ပွားပြီးနောက်ပိတ်မိနေတဲ့လူ9ယောက်ကိုတွားရောက်ကယ်တင်ခဲ့သူ4ဦးဟာလည်းအောက်ဆီဂျင်ပြတ်လက်တဲ့ဒဏ်ကြောင့်မူးမေ့လဲသွားခဲ့ကြောင်းသူတို့ကိုပြန်လည်ဆွဲထုတ်ပြီးကလေးဝါစည်းရုံကိုပို့ဆောင်ကုသရာမှာအခုအခါမှာကျန်းမာလာပြီဖြစ်ကြောင်းလည်းပြောပါတယ်ထုံးပင်ကုမ္ပဏီကတာဝန်ရှိသူတဦးကတော့တည်ဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုကလေးဝါမြို့ပြည်သူစည်းရုံကိုပို့ဆောင်ခဲ့ကြောင်းနဲ့အခြားထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းတိချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လက်တာကြောင့်လူ9ဦးထိခိုက်ခဲ့ရမှာတရုတ်နိုင်ငံသား2ဦးသေဆုံးပြီးမြန်မာလူသား6ဦးကတော့အသက်အန္တရာယ်မဖြစ်ခဲ့ပါဘူးဒီဖြစ်စဉ်ကတော့တလကြရန်နာထားတဲ့တွင်းကိုပြန်လည်စတင်တူးဖော်ခြင်းဖြစ်ပွားခဲ့တာပါမြန်မာနိုင်ငံအတွင်းမှာတပ်ထုနဲ့တရားစတာတူးဖော်ရေးလူသားတွေရဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးအခြေအနေဟာအားရစရာမရှိပဲဖက်ကန်ကြောက်စင်းတွင်ဒေတာမှလည်းမြေပြိုတာတွေကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ
်။ VUE သတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတကတော့ရေဘီဒုက္ခတွေတသိန်းကျော်ရှိနေတဲ့သတင်းကိုလည်းတင်ပြခြင်းပါတယ်။ပကောတနင်္သာရီကရင်နဲ့မွန်ပြည်နယ်ကရေဘီတင့်ဒေတာမှဒီရပိုင်းတွင်ရေကျလာတာကြောင့်ရေဘီကစားရေးစခန်း65ခုပိတ်သိမ်းခဲ့ပေမဲ့လူရေတသိန်းကျော်ကတော့ဒုက္ခတွေစခန်းမှာရှိနေသေးပဲလို့သဘာဝဘေးရန်ရဲ့ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့တချို့ဒေသမှာမိုးရွာနေတဲ့အခြေအနေကြောင့်ရေဘေးဒုက္ခတွေရှိနေတယ်လို့ဆိုပါတယ်။ဒီကြောင့်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွန်းအိမ်တင်ပြပါမှာပါ
။အဆက်မပြတ်မိုးရွာသွန်းမှုကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး၄ခုမှာရေကြီးပြီးရေဘေးကယ်ဆယ်ရေးစခန်းမှာခိုလုံနေရတဲ့လူတွေဟာဒီရက်ပိုင်းတွင်ရေကျသွားလို့
ဒုက္ခတဲ့တချို့အိမ်ပြန်နိုင်ပြီစခန်း65ခုပိတ်သိမ်းလိုက်ရတယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနသူရညွှန်ကြားရေးမှုတော်ထွေးကြီးကပြောပါတယ်။တနင်္လာနေ့မှာဆိုရင်ဘလောက65ခုတနင်္လာနေ့မြို့နယ်က2ခုမွန်ဆိုရင်စိုက်ထူက65ခုဒီနေ့မှာစခန်း24ခုကရင်မှာဆိုရင်လှိုင်းဘွဲက65ခုစက်တစ်ခုဖာပေါင်က65ခုမြောက်ဘီက65ခုကျန်းစီကြီးက2ခု
အခုမှဆိုတိုက်ဝက်စကန်လေးခုခဏပြန်စကန်တစ်ခုအားလုံးမှာစကန်65ခုကတော့ဖိတ်ပြီးပြီပေါ့လက်ရှိရှိနေရတော့စကန်165ခုပြီပေါ့ပြင်းနှင်းနှင်း9နှင်းနှင်းဆိုအားလားလူကြီးညာကြီးကြောင့်ရှိနေတယ်လူကြီးပါဟုတ်အခုတိုင်းဒေသကြီးမှာတော့ရေကျသွားတဲ့အချိန်တွေကြောင့်ဒီကနေ့မှာရေပေးချောင်4000ကျော်အိမ်ပြန်သွားကြပါပြီအခုတိုင်းရေပေးချိန်တွေကတော့စီမံပဏာဝန်ကြီးဦးညွှတ်ရွှေကအခုလိုပြောပါတယ်နောက်ဆုံးရှ
င်မတော်မြို့မှာရေတွေကျလာပြီးဖြစ်ပေမဲ့ရေဘေးဒုက္ခတဲ့15,000ရှိနေစေဖြစ်ပါတယ်။မြို့နယ်တွင်းကမတော်ဆယ်ကြီးတာကျူးသွားမှာကိုဒေသခံတွေကလည်းစိုးရိမ်နေရတဲ့အခြေအနေကလည်းကြော်လွှားနိုင်ခဲ့ပြီလို့ဒေသခံတိုင်းလှုပ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ
်။အစိုးရကနေပြီးတော့တဖြည်းဖြည်းနဲ့ကြောတာနေသားလို့ရှိပါကျွန်တော်ဒီကနားလာလာလာဓာကြီးအားရဲ့စီမံဆောင်ရတဲ့ဒီနေ့လေဒီကောင်လေးမှာဆက်စင်ကြီးရောင်းရည်ကြောက်လို့ရှိတယ်ဒီကောင်နဲ့ပတ်သက်လို့လေကျွန်တော်မှလာတော့စက်နိုင်တော့အကုန်လုံးစီမံကြီးရဲ့ဆောင်ရနေတယ်ဒီကအစတော့ကိုဥပြနေရတဲ့စိတ်တော့ဆိုးရရတော့မရှိတော့ဘူ
းလက်ရှိဆယ်ရီအချင်းတွေကအများအားစောင့်ကြည့်နေတာဖြစ်ပြီးဆိုးရင်ရှာမလို့ဘူးလို့လေယာစက်ပြူးကြီးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဒုတိယအများအားတွင်းဝန်ဦးမျိုးသိထွန်းကလည်းပြောပါတယ်ကရင်ပြည်နယ်တွင်းမှာရေကျသွားတဲ့အခြေအနေကြောင့်ရေဘေးဆောင်ဒုက္ခတဲ့တို့အိမ်ပြန်နေကြပြီလို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းသိမ်ဝင်းကပြောပါတယ
်။ညတော့ဆက်ပြီးမွေးရတာတော်တော်ကျဲသွားတယ်။ဒီကတော်တော်ကျသွားတယ်။ဒုက္ခတဲ့ဆန်းကရေဘေးဆောင်တွေကအိမ်ကိုပြန်လို့ရတဲ့ပုံကိုယ်ကြီးဘာအမောမှာဆိုရင်တော့လေးပုံပုံတစ်ပုံတော့ပြန်သွားတယ်။တချို့တော့တော့ရှိလာ
။ဒါပေမဲ့မွန်ပြည်နယ်နဲ့စနေနိုင်တိုင်းဒေသတွေမှာဒီရက်မှာမိုးရွာ30အချိန်တွေကြောင့်ရေဘေးသစ်ဒေသတွေမှာရေတွေတုံ့မြင့်လာတဲ့အချိန်တွေမှာရှိနေပါတယ်။မိုးပြင်းနဲ့ရေကြီးမှုအဆိုးအဝါဆုံးဖြစ်ခဲ့တဲ့ဘီလင်းမြို့နယ်မှာရေကျသွားပြီးဖြစ်ပေမဲ့တထုံမြို့နယ်တွင်းမှာလက်ရှိမိုးရွာနေစေအချိန်တွေကြောင့်နယ်ဘက်ဒေသကြီးရွာ30မှာရေဘေးဒုက္ခတဲ့12,000ကျော်ရှိနေစေလို့တထုံမဲဆန္ဒနယ်ပြည်နယ်လှုပ်တော်ကုစလေတော်ခန့်ခိုင်လက်ကပြောပါတယ်။အဲ့
ဒီရေမြုပ်ရေလွှာသွားတဲ့ရွာတွေကအဆက်အသွယ်လုံးဝပြတ်တောက်သွားတာ။သူတို့လည်းဒီဘက်ကိုလာလို့မရဘူး။ဧည့်သည်စခန်းနဲ့ဖွဲ့လို့မရဘူး။ဒီတိုင်းမိုးရွာတားကျော်တဲ့ခါကျတော့ခြေကအားတက်နေပြီးတော့ခြေလုံးဝပြန်မကြဘူး။ဟုတ်ကျေးရွာတွေမှာပဲဆိုတော့အဲ့ဒီကျေးရွာတွေကနေဒီဘက်ကိုလာလို့ရတယ်။အဲ့ဒီရေမြင့်ကျေးကြီးအကြီးအဲ့ဒီမှာရှိနေတဲ့ကျေးရွာ30မှာလူကြီးအားလုံးပေါင်း10,000ကျော်လောက်ရှိတယ်။
တဆုံမြွတ်နယ်တွင်ရေလွှမ်းနေတဲ့ရွာပေါင်း30မှာအေးအမိဖျားနာပါဝင်ဝန်ပြက်ဝန်ရှော်ဝန်ကိုက်ဖြစ်နေတဲ့သူ900ကျော်ရှိလာပြီလို့လည်းတော်ခန့်ခိုင်လက်ကဆက်ပြောပါရတယ်
။နာဖျားတဲ့ဦးရှိ925ယောက်ရှိတယ်။နာဖျားနေတယ်လို့ဆက်ပြောလို့ရတာပေါ့နော်။ကျွန်တော်တို့လက်ရှိသိရင်ရပေါ့။အေးအမိနာစီတူွေးပေါ့။နောက်သူကဝန်ပြက်ဝန်ရှော်ဖြစ်တာကတော့ဝန်ကိုက်ဖြစ်တာတော့အယောက်50လောက်ပဲရှိပါတယ်။အဲကျွန်တော်တို့တထုံခိုင်ဈေးရုံအုပ်ကြီးကနေပြီးတော့သူတို့မိုဘိုင်းသွားတယ်။ဒါပေမဲ့အေးအလမ်းမပြီးတဲ့ရွာတွေကျတော့ကျွန်တော်တို့ NLD ခရိုင်မှာဆရာဝန်တွေအခွင့်ရနေပြီးတော့သူတို့လည်းမိုဘိုင်းဖတ်တယ်တေတေနဲ့ပဲသွားလို့ရတယ်
မိုးပြင်းနဲ့ကြိုက်မရုံမြို့နယ်ဘက်မှာတော့မိုးရွာသွန်းမှုအထရာမြင့်ကြီးတိုးလာမှုကြောင့်ရေကြီးလာလို့ကယ်ဆယ်ရေးစခန်းမှာလူကြီး900နီးပါးရှိနေပြီးအများစုကမိမိအစီအစဉ်နဲ့ဘုံကြီးကျောင်းတွေမှာရေဘေးရှောင်နေတာများတယ်လို့ကြိုက်မရုံမြို့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်မဲအောင်မွန်ကပြောပါတယ်။တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့မှာတော့ရေတွေတိုးလာတဲ့အချိန်တွေနဲ့ရေဘေးရှောင်တွေရဲ့နောက်ဆုံးအချိန်တွေကတော့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကအခုလိုပြောပါတယ
်။ဒီကတော့တိုးနေတယ်ဗျ။ဒီကိနားလေ6လုံးအောင်ဆက်ပြောဆိုတော့22ပြည်နဲ့9လက်မှဒီနေ့အစိုးရဒီမှာကြော်ပဲရှိပါသေးတယ်ဒီရေဘေးကြောင့်ပြောင်းရွှေ့တဲ့လူကြီးတောင်6000ကျော်ရှိပါတယ်ကျွန်တော်တို့ကယ်ဆယ်ရေးစခန်း8ခုကိုရောက်နေတဲ့လူကြီးက1013ဖြစ်ပါတယ်ဗျ
ပြီးခဲ့တဲ့ဇွန်လ26ရက်နေ့ကစပြီးတော့ကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတနင်္သာရီတိုင်းဒေသကြီးတွေမှာမိုးရွာသွန်းမှုရေကြီးရေရှာမှုတွေဖြစ်ပွားခဲ့ပါတယ်ဒီရေကြီးရေရှာမှုတွင်လူရေ 34,900 ကျော်ရေပေးသိမ့်ခဲ့ပြီး12ဦးတိတ်ဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒီရေသင်းနောက်နိုင်ကွင်းဖြစ်ပါတယ်။အခုလိုရေကြီးရေရှမ်းဖြစ်တဲ့အတွက်ထိုင်းမြန်မာနယ်စပ်မဲဆောက်များဝီဒီနေစဉ်ကုန်သွယ်ရေးစီးဆင်းမှုတွေကရပ်တန့်နေပါတယ်။ဒီအတွက်နှစ်နိုင်ငံကုန်သွယ်မှုဘန်းငွေတန်ပေါင်း 5,000 လောက်ညှိနှိုင်းမှုတွေရှိနေပါတယ်။ဒီအကြောင်းဒီရေသင်းနောက်မန်ရေးမှာကတရင်ပေးပို့ထားပါတယ်။
ထိုင်းနိုင်ငံဘက်ကနေအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေတန်တဲ့ပစ္စည်းတွေကိုအဓိကတင်ပို့နေတာဖြစ်ပြီးမြန်မာဘက်ကတော့နွားနဲ့ကိုယ်လိုပစ္စည်းမျိုးတွေကိုသာအဓိကတင်ပို့နေကြတာပါအ ခုခါမှာတော့နှစ်ပတ်ကြာတည့်မြန်မာဘက်ကကရင်ပြည်နယ်မှာရေးကြီးနေတဲ့အတွက်ထိုင်းဘက်ကနေတင်သွင်းမဲ့ကုန်စည်တွေလည်းရန်နာထားရတာပါကုန်တွေတူကတော့ရေးကြီးတာကြောင့်ကိုမြန်မာငွေဈေးကျတာရဲ့အကြောင်းပါကုန်စည်စီးဆင်းမှုတွေရပ်တက်နေပြီးအယောင်းဝယ်လုပ်မရဖြစ်နေတယ်ဆိုပြီးအခုလိုပြောပြပါဗျာ
အဲ့တော့ရောက်ရတယ်မှာဘာလို့ကုန်ကြီးကုန်ကောင်းတော့ငါးကြီးနေမစင်းအောင်ကျွန်တော်မရဘူးအကုန်လုံးပိတ်ထားတယ်မှာကိုယ်စီစီရလုံးဝအစီအမရှိငွေစည်းရတာအပြုတ်တယ်ကျွန်တော်နေရာနဲ့ရှိစေတော့ပြင်ပုံမိုင်းဟုတ်မှာလောတယ်ကြောင်းလောမကောင်းဒီကြောင်ဒီကြီးတော်အဲ့တော့ကုန်ကလောကြီးစီမစင်းတော့ကြောက်တယ်လေဒီကြီးနေတဲ့ခါကျတော့အဲ့လိုမျိုးဘာလို့လဲရမလာနိုင်ဘူးမဟုတ်ဒီကြီးတွေကဘာအဖြစ်ရ
ထိုင်းဘက်ကတော့အစားအသောက်ကအစမြန်မာပြည်ဘက်ကိုကုန်ပစ္စည်းတွေတင်သွင်းနေတာပါဒီအတွက်မြန်မာပြည်ဘက်ကနေတဘာဝပေးတံဖြစ်တဲ့ရေကြီးရေရှမ်းမှုတွေကြောင့်ကုန်စည်စီးဆင်းမှုတွေကတော့မလွယ်ကူသေးဘူးဆိုပြီးကရင်ပြည်နယ်စစ်တော်ကိုယ်စားလှယ်ဦးတန်းစံအောင်ကပြောပါတယ်
ကျွန်တော်တို့ကစစ်စီရတာထိုင်းမကနေကြိုးဆဲဝင်တာပြင်ရအောင်လေဒီခမိုင်ကိုလည်းလည်းကုတက်လုံးပါတော့သူတို့တက်တော့ပါဒီဒီပို့ဆောင်နေတယ်ခက်နေတာပေါ့ဟုတ်ကဲ့ဒီကြတော့လည်းသူမပြေဘူးနော်ကားကြီးတော့ပဲတော်လို့ရအောင်ကားနဲ့သူမပြေဘူးဟုတ်ကဲ့ဒီမြန်မာတော့ရရတော့ကြာကြာတော့ပြည်နေတယ်
ထိုင်းနဲ့မြန်မာရဲ့ကုန်သွယ်စီးဆင်းမှုတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်ကုန်စီးဆင်းမှုကတစ်နှစ်ကိုဘတ်တန်းပေါင်း3,000,000ကျော်တန်ဖိုးရှိတယ်ဆိုပြီးထိုင်းဘက်ကတွက်ချက်ထားတာပါထိုင်းဘက်ကတော့အခုလိုမျိုးကုန်စီးဆင်းမှုတွေရန်နာနေတဲ့အတွက်နှစ်ပတ်တာကာလအတွင်းမှာကုန်စီးဆင်းမှုဘက်ငွေတန်းပေါင်း9,000,000လောက်မျက်နှာမှုတွေရှိနေတယ်ဆိုပြီးထိုင်းကုန်သည်တွေဘက်ကပြော ်မာဘက်ကရေးပေးကြောင်းနှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေရပ်နားနေစေဖြစ်ပါတယ်ရှင
်ဆရာရှင်ရရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်စနစ်ရိုးရွင်းနေကြောင်းနိုင်ငံတော်သမ္မတဥဝင်းမြင့်ကမကြားသေးခင်ကပဲတတိပေးလိုက်ပါတယ်။တရုတ်ဆောင်အောင်ရွှေထွေးပြေဆုံးခဲ့မှုမှာဆွတ်ဆွဲခံရသူတွေကိုကြေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမ္မတကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS စနစ်ညတိုက်ရိုက်လေလံစစ်စစ်မှဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမင်းမြတ်ကြဖို့ဖိတ်ခေါ်ပါရယ်ဆွေးနွေးမင်းမြတ်လူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်ကိုယ်လည်းမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဆိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လိုက်စီစဉ်ကဆူဆူပါတယ်ရှင
်။ဒီမနက်ငယ်ရဲ့တရားစီရင်စနစ်နဲ့ပတ်သက်လို့မနေ့ပြန်စနေည View ရဲ့တိုက်ရိုက်လိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။သောရရှင်နေအခုနားဆင်နေရတာက View American တန်ရဲ့တောက်ကြနေညံ့နေခင်အစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်အမေရိကန်လွှတ်တော်ကြားကာလရွေးကောက်ပွဲမှာပြည်ပကနေဝင်ရောက်ဆွဲဖက်မှာဆိုးလို့စိုးရိမ်နေကြကြောင့်ဒီလိုမဖြစ်လာအောင်ကြိုးပမ်းသွားမယ်အကြောင်းနဲ့ Trump အစိုးရကပြောကြားပါတယ်ဂျာတာဗတိနီကအင်မီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအမျိုးသားထောက်လှမ်းရေးအကြီးအကဲကဒီရွေးကောက်ပွဲမတိုင်ခင်ကာလမှာအမေရိကန်လူထုကြားစိတ်ဝမ်းကွဲပြားစေအောင်နဲ့အင်အားကြီးနေစီအောင်ရုရှားဟာဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်။အင်ယူရိုဆိုင်ရာ VOA သတင်းတော့ပက်စီဝီဒါကူဆွာရာပြဖို့တဲ့သတင်းလွှာကိုတော့ကိုအောင်ကတင်ပြမှာပါ
။ဒီနေ့နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲမှာပြည်ပနိုင်ငံကနေအနောက်ရှက်ပေးလာနိုင်တဲ့မျိုးကိုစိုးရင်ကြောင်းနဲ့ဒီလိုဘေးအန္တရာယ်ကိုဘယ်လိုကာကွယ်သွားမလဲဆိုတဲ့အကြောင်း Trump အစိုးရအဖွဲ့အရာရှိတွေကပြောကြားပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဒန်ကုတ်က
In regards to Russian involvement in the
Middle East, Iran's sanctions on Russia have been extended and China has been pushing for online sanctions on Russia.
မြန်မာလူမျိုးရေးချန်ပီဂျွန်ဘိုတန် FBI ညွှန်ကြားမှုခရစ်စတိုဖာရေးအမိမေလူမျိုးရေးဝန်ကြီးခရစ်စတန်နီလ်ဆန်နဲ့အမျိုးသားလူမျိုးရေးအေဂျင်စီညွှန်ကြားမှုဗိုလ်ချုပ်ကြီးဖောနက်ဂဆွန်နီတို့ကလည်းရွေးကောက်ပွဲအရေးကိစ္စနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်ဖို့သမ္မတထရမ့်ကညွှန်ကြားထားကြောင်းသတင်းတောက်တွေကိုပြောပါရယ်ဇလိုင်လာရုံကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်က2016အမေရိကန်သမ္မတရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်ရုရှားရဲ့အနေနဲ့နောက်ကွယ်ကနေကြိုးပမ်းခဲ့တယ်ဆိုတဲ့ဆက်ဆက်ချက်တွေကိုညင်းဆိုထားတဲ့ပူတင်ရဲ့သဘောထားနဲ့အတူယက်တီခဲ့ပါတယ်။ဒါပေမဲ့လည်းဝါရှင်တန်ကိုပြောင်းရွှေ့တဲ့အခါမှာတော့ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးအေဂျင်စီရဲ့သုံးသပ်ချက်ကိုသူကလက်ခံခဲ့ပြန်ပါတယ်ရုရှားရဲ့အခုလိုဆောင်ရွက်ချက်တွေဟာအမေရိကန်ဆိုရရန်ရရအပေါ်လူမှုအနေနဲ့အယုံကြည်မဲ့လာအောင်ကြိုးပမ်းမှုဖြစ်တယ်လို့အကဲခတ်တွေကရှုမြင်ကြပါတယ်။မူဝါဒရေးရချန်ပီအဖွဲ့ Brookings Institution ကနိုင်ငံရေးသုံးသပ်သူ Dylan Kamak က
This is very, very serious.
ဒါဟာအမေရိကန်ရဲ့ရွေးကောက်ပွဲစနစ်အပေါ်အယုံကြည်ကင်းမဲ့စေတာကြောင့်တကယ်ကိုစိုးရွားပါတယ်။အဝေရှင်ပြန်မဲ့ကွန်ဆယ်ရီရဲ့မဟုတ်မှန်တဲ့သတင်းတွေ၊ကြော်မကောင်းကြားမကောင်းကိစ္စရပ်တွေကိုရုရှားတွေကဖြန့်ဝေပြီးတော့ရွေးကောက်ပွဲကိုအနှောက်အယှက်ပေးတာပါ။
2016ရွေးကောက်ပွဲမှာရုရှားတွေကြောင်းဝင်နှောက်ယှက်ခဲ့သလားဆိုတာနဲ့ထရမ့်ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိခဲ့လားဆိုတာကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေပါတယ်။သမ္မတထရမ့်ကတော့ဒီလိုစုံစမ်းစစ်ဆေးမှုတွေကိုအတိတ်ပင်မဲ့တဲ့လုပ်ရက်အဖြစ်ရှုံချပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုကျွန်တော်ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြင်းချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နာရီကနေ9:00နာရီခွဲထိAsia Set 7 ဂျိုဒူးကနေဖမ်းယူရှူစားနိုင်တယ်လို့ TVB ရုပ်သံအစီအစဉ်တွေမှာလည်းပြန်လည်တွင်ပေးနေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပ
ါမြန်မာရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ဖက်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတတော်နဲ့ထရမ့်ကတော့ပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့လုံးကလူထုကိုပြောရမယ့်ငုံမှလည်းမတွေ့ကြရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲကိုရုရှားနဲ့တခြားနိုင်ငံတွေကဂျောင်းဝင်တောက်ရှက်လာနိုင်တဲ့ပေါ်ဆွေးမှုတွေနဲ့အခိုင်အမာတုံ့ပြန်ဆွေးနွေးအစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်အမျိုးသားလူညုံရေးထိပ်တန်းခေါင်းဆောင်တွေဆက်ဆက်ပါပါပူတက်ပြီးမနေ့လုံးကအင်ဖြူရောမှာသတင်းစာရှင်းလင်းပွဲကျင်းပပြီးနိုင်ပိုင်းချာကျင်းပတဲ့ Pennsylvania ပြည်နယ်ကမင်းငုံမှသမ္မတထရမ့်ကမြန်မာနိုင်ငံရရှာသမ္မတနဲ့ထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်လို့ထက်သွင်းပြောဆိုသွားတာပါ။အကြမ်းဖက်မှုတွေနဲ့မတမာမှုဆွဆဲချက်တွေကျင်းဝင်းရတဲ့ဇင်ဘာဝေနိုင်ငံကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Emmerson Mnangagwa ကိုအနိုင်ရသွားပါတယ်။သမ္မတကမဲစုစုပေါင်းရဲ့50.8%ကိုနဲ့အထက်ကံခေါင်းဆောင် Nelson Chamisa ကိုပုဂ္ဂတိကအနိုင်ရသွားတဲ့အကြောင်းဇင်ဘာဝေရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါ။အာဖဂန်နိုင်ငံရှိပိုင်းကရှီယာမွတ်စလင်ဗလီတခုမှဒီကနေ့ဝတ်ပြုနေသူတွေနဲ့ပြည်နေရမှာပဲချီမိုးရယ်ဖက်သမတ်တနက်တွေခိုင်ဆောင်လာတဲ့အသေးခံဘုံခွေသမားနှုတ်ဝင်ရောက်ဆင်းနေတက်ခတ်မှုကြောင့်22ဦးထက်မနည်းသေဆုံးပြီး60ကျော်တန်ရရသွားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းနိုင်ငံတော်တော်များကလူခွေချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့ကောက်ွယ်ပြောဆိုသွားပါတယ်။သူကြောင့်အရှက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်တွေကိုလည်းရှက်စရာကောင်းတဲ့လုပ်ရက်တွေကိုပြုမှုခဲ့တာဖြစ်တဲ့အကြောင်းမမင်းကြီးစာရီရဲဟူစင်ကပြောဆိုလိုက်တာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလန်ဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ် view american တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00 line meter 19.25ရူအနီတင်ဆက်ခဲ့တာဖြစ်ပါတယ် view ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့ကြံစုံရအောင်ဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.